မြန်မာစစ်တပ်အာဏာသိမ်းမှုတနစ်ကဆန့်ကျင်ဆန္ဒပြပွဲကိုဩစတြေးလျနိုင်ငံရောက်မြန်မာအတိုင်းဝိုင်းနဲ့ထောက်ခံသူတွေစနေနေ့ကဗီယင်နာမြို့တော်မှာပြုလုပ်ခဲ့ကြပါတယ်။မြို့တော်ဗီယင်နာရဲ့စတီဖင်ပလတ်ရင်ပြင်မှာလုပ်တဲ့စစ်အာဏာသိမ်းတနစ်ပြည်ဆန့်ကျင်ဆန္ဒပြပွဲမှာအာဏာသိမ်းစစ်အုပ်စုဟာအချမ်းဖတ်သမားတွေဆိုဆန္ဒပြသူတွေကတုံ့နှုံရှုတ်ချခဲ့ကြသလိုပဲစစ်အာဏာသိမ်းမှုကာလအတွင်းတည်ဆုံခဲ့ရသူတွေအတွက်လည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့စစ်အာဏာသိမ်းမှုအပေါ်စန့်ကျင်မှုအရှိန်ရော့မသွားစေရေးတိုက်တွန်းသွားပါတယ
်။အားလုံးညီညွတ်နဲ့အားလုံးမြန်မာပြည်အကျိုးအတွက်လှုပ်ဆောင်ကြမယ်ဆိုတဲ့စိတ်ဓာတ်မျိုးထားမယ်ဆိုတော့အမှန်တရားတိုင်းနဲ့အောင်မြင်မှာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံဗီယင်နာမြို့တော်မှာကျင်းပခဲ့တဲ့စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲမှာတော့ဩစတြေးလျနိုင်ငံရေးသမားနဲ့ပညာရှင်တွေမြမရေးတက်ကြွလှုပ်ရှားသူတချို့လည်းတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလတရနေ့မှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးမြမစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ပြည့်တော့မှာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ပြုစုထားတဲ့စီရင်အရာစီအနာသိမ်းမှုအတွင်းပြေဆုံးရသူဟာ1499ဦးရှိပြီးဖမ်းဆီးခံရသူစုစုပေါင်းဟာ8898ဦးရှိကြောင်းဇန်နဝါရီလ28ရက်နေ့စီးရင်မှာဖော်ပြထားပါတယ်ရှင်။